မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့ H1N1 ရာသီတုတ်ကွေးနဲ့ပတ်သက်ပြီးပြည်သူလူထုအနေနဲ့အစိုးရမလွန်ကြဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ဌာနကိုယ်တော်ကပြောဆိုလိုက်ပါတယ်။ဒီလိုရာသီမှာဒေသတွင်းဖြစ်လက်ဖြစ်ထားရှိတဲ့ရာသီတုတ်ကွေးဟာမြန်မာနိုင်ငံမှာအရေးပေါ်အဆင့်တက်မှတ်ရမယ့်အနေအထားမဟုတ်ကြောင်းပြည်သူတွေအနေနဲ့နှကောင်းစည်းတွေတက်ဆင်ပြီးကာကွယ်ကြတာထက်လက်ကိုတန့်ရှင်းအောင်မကြာခဏဆေးပေးတာကယောဂါပိုးအမျိုးမျိုးကာကွယ်ရေးအတွက်ပိုပြီးထိရောက်မှုရှိတယ်လို့ WHO ဌာနကိုယ်စားလှယ်ဒေါက်တာစတီဖန်ပေါ်ဂျော့ဂျ်က VOA ကိုပြောပါတယ်ဆက်တွယ်နေမြန်ထားတဲ့ဒေါကင်ဆိုဝင်းကပြောပြပေးမှာပါရှင
်ကောင်းပါပြီရှင်ကျန်းမာရေးဝန်ကြီးဌာနကလည်းမြန်မာနိုင်ငံမှာ H1N1 ရာသီတုတ်ကွေးဖြစ်ပွားမှုအခြေအနေနဲ့ပတ်သက်ပြီးရန်ကုန် WHO ရုံးခွဲကိုဇူလိုင်လ24ရက်နေ့ကတရားဝင်ကြေညာခဲ့ပြီးတဲ့နောက်ပိုင်းအခြေအနေကိုနေ့စဉ်အဆက်မပြတ်အကဲခတ်စောင့်ကြည့်နေပြီးအများပြည်သူလူထုအနေနဲ့စိုးရိမ်မလွန်ဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ဌာနကိုယ်စားလှယ်ဒေါက်တာစတီဖန်ပေါ်ဂျော့စ်ကတိုက်တွန်းလိုက်ပါတယ
် I'd say that this is not an emergency it is not an epidemicIt doesn't rise to the level of an epidemic or pandemic even.
Because you can't do it.
ဒေသရင်းအိမ်ကြီးတဲ့နိုင်ငံလေးမှာလေဒီလိုမုတ်တုံရာသီမှာ H1N1 ရာသီတုတ်ကွေးဖြစ်နေဖြစ်တာရှိပြီးတော့ကျန်းမာရေးတာဝန်ရှိသူတွေအနေနဲ့အခြေအနေကိုမျက်ခြင်မပြတ်စောင့်ကြည့်ဖို့လိုအပ်တယ်လို့ဒေါက်တာဂျော့ဂျ်ကအကြံပြုပါတယ
် One is increasing surveillance I think that's very important to find out what is going on and to strengthen that
ကျွန်မချက်ကတော့ဖြစ်ပေါ်နေတဲ့အခြေအနေကိုစောင့်ကြည့်ရတယ်တိုးလို့ပေါ့ရေးကြည့်ပါတယ်ဒုတိယချက်ကတော့ H1N1 virus ပိုကူးတာကိုပဲသိကြပြတ်မှတ်ထားစောင့်ကြည့်ရမျိုးမဟုတ်ပဲတခြားဖြစ်နိုင်တဲ့ကူးစက်မြင့်ပြင်းထန်အသက်ရှင်လမ်းကြောင်းရောင်ရမ်းတဲ့ SARS virus ကိုလည်းစောင့်ကြည့်ဖို့လိုပါတယ်ကျန်းမာရေးတာဝန်ရှိသူတွေဒါတွေကိုစောင့်ကြည့်နေတယ်လို့ယူဆပါတယ် H1N1 ရာသီတုတ်ကွေးခံစားနေရတဲ့လူနာတွေကိုပြည်သူစောင့်ရှောက်နေတဲ့ကျန်းမာရေးဝန်ထမ်းတွေကိုလည်းအားပေးကူညီဖို့လိုပါတယ်
ရာသီတုတ်ကွေးနဲ့ပတ်သက်ပြီးတော့ရန်ကုန်အပြင်နိုင်ငံတော်ကအများပြည်သူတွေသိရှိအောင်လဲကြိုတင်ကာကွယ်ရေးအတွက်အသိပညာပြန့်ပွားအောင်ကြေကြေပြန့်ပြန့်လုပ်ဖို့အပြင်မွေးဖြူထားတဲ့တိရစ္ဆာန်တွေရဲ့ကျန်းမာရေးနဲ့ဆက်ဆက်ပြီးအသိပညာပေးဖို့လိုအပ်တယ်လို့ဆိုပါတယ် H1N1 ရာသီတုတ်ကွေးမကူးဆက်အောင်ပြည်သူလူထုအကြပညာပေးတာတွေလုပ်ဖို့အတွက်လဲဒေါက်တာဂျော့စ်ကအခုလိုအကြံပြုပါတယ
် The most important thing to remember for prevention isThat influenza is carried through droplets, tiny droplets.
You think I will also say influenza to quit virus are Lukana go to the inflamma finger is the triani to say Pusa de Sura Tiu, Yiji Rosuago, Drinjini will lower it. Dilumanine, finger is the other one, Lekar Sinchi, Nina, Nakao, Nesigani, Kanakue, Mulanamai, Yiji Domaro, Leko, Yenesa, don't you be Machakana, Sipi Wabe.ဒီနေ့ဆက်ကြမလို့ရင်ပုတ်တက်လက်စည်းရီကိုပဲဖြစ်ဖြစ်သုံးဖို့ဖြစ်ပါတယ်လက်စည်းကလူတိုင်းအတွက်အရေးကြီးဆုံးပ
ါဒီမနက်ကမှ H1N1 ရာသီတုတ်ကွေးအပြင် H5N1 ကြက်ငယ်တုတ်ကွေးဖြစ်ပွားနေမှုအပေါ်မှာလည်းရောဂါကာကွယ်ဖို့အတွက်လက်စည်းကြဖို့အကြံပြုလိုက်ပြီးတော့တကူရီတန်ရှင်ရီပတ်ဝန်းကျင်တန်ရှင်ရီဂရုစိုက်ဖို့ဒေါက်တာဂျော့စ်ကတိုက်တွန်းပါတယ
် H1N1 and H5N1 are notdirectly connected. They are both influenza viruses, but they are quite different.
H1N1 ကတုတ်ကွေးဗိုင်းရပ်စ်ဖြစ်ပေမဲ့ဓာတ်ရိုက်ဆက်ဆံမှုမရှိပါဘူး။ကူးစက်တဲ့ပုံစံလည်းမတူပါဘူး။ H1N1 ကလူလူချင်းကူးစက်ဖို့လွယ်ပါတယ်။ H1N1 ဗိုင်းရပ်စ်အုပ်စုတစ်ခုနဲ့တစ်ခုလည်းမတူပါဘူး။ H5N1 ကတော့တိရစ္ဆာန်ကနေလူကိုကူးပေမဲ့ပြင်းထန်မှသာကူးစက်တဲ့သဘောမျိုးရှိပါတယ်။
လက်စည်းရာအပြင်အဟာရဖြစ်တဲ့အစာတောက်စားဖို့အိမ်ရင်းဝဝအိတ်ဖို့နဲ့အတင်းအင်းကိုလက်လှုပ်ရှားဈေးချိန်ကလုပ်ဖို့ကိုလည်းဒေါက်တာဂျော့ဂျ်ကအကြံပေးပါတယ
်။ I noticed also here in Yangon many people are wearing the masks.
ရမမလူတွေတော်များနှာခေါင်းစည်းတက်တာကျွန်တော်သတိထားမိပါတယ်။နှာခေါင်းစည်းတက်တာတဲ့လက်စည်းကိုပိုရေးရှိပါတယ်။လက်စည်းရာကရောဂါပိုးမှန်သမျှကိုကြိုတင်ကာကွယ်ဖို့အတွက်အကောင်းဆုံးဖြစ်ပါတယ်။နှာခေါင်းစည်းကတော့ဆေးရုံကဆောင်းနေသူနာကျွေတွေပို့ပြီးတော့တင့်ကြော်ပါတယ်။
WHO ရဲ့ပံ့ပိုးကူညီမှုနဲ့ကျန်းမာရေးဝန်ကြီးဌာနအနေနဲ့ကုသရေးနဲ့ကြိုတင်ကာကွယ်ရေးအတွက်ဖြည်းဖြည်းစီစီဆောင်ရွက်နေတာဖြစ်တယ်လို့နေ့စဉ်ချစ်တုံးမှုအခြေအနေတွေကိုလည်းမျက်ရည်မပြတ်စောင့်ကြည့်နေတာကြောင့်မလို့ပြည်သူလူထုအနေနဲ့အစိုးရမလွန်ကြဖို့ WHO ဌာနကိုယ်စားလှယ်ဒေါက်တာစတီဖန်ပေါ်ဂျော့စ်ကတိုက်တွန်းလိုက်ပါတယ်ရှင်။
ပါပါရှင်။